အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ဘူးလို့ညှင်းဆန်ထားပေမဲ့ကုလသမဂ္ဂဆိုင်ရာအီရန်တန်အမတ်အဖြစ်ခန့်အပ်ဖို့ရထားတဲ့သူနေရာမှာတခြားတယောက်နဲ့အစားထိုးဖို့စဉ်းစားမှာမဟုတ်ဘူးလို့အီရန်ကပြောလိုက်ပါတယ်အမေအဘူတာလီဘီနေရာမှာတခြားတယောက်နဲ့အစားထိုးဖို့မရှိဘဲအမေရိကန်ပြည်ဝင်ခွင့်ကိစ္စကိုကုလသမဂ္ဂမှာဥပဒေချောင်းကနေဆောင်ရွက်သွားမယ်လို့အီရန်နိုင်ငံသားရေးဌာနအကြီးကအရာရှိတယောက်ကဒီကနေ့စနေနေ့မှာပြောခဲ့ပါတယ်အမေအဘူတာလီဘီဟာ1989ခုနှစ်တုန်းကတဟီရန်မှာရှိတဲ့အမေရိကန်တန်ယုံကိုဝင်စီသိမ်းပိုက်မှုမှာပါဝင်ခဲ့တယ်လို့ဆိုတဲ့အတွက်သူ့ကိုကုလသမဂ္ဂဆိုင်ရာအီရန်တန်အမတ်အဖြစ်ခန့်အပ်မှုကိုအမေရိကန်တာဝန်ရှိသူတွေကကန့်ကွက်နေပါတယ်သူဟာဒီအမေရိကန်တန်တမန်တွေကိုရပ်ပေါင်း444ရက်ကြာအောင်ဖမ်းဆီးထားတဲ့မွတ်စလင်ကျောင်းသားအဖွဲ့ရဲ့အဖွဲ့ဝင်တယောက်ဖြစ်ပါတယ်။သူ့ရဲ့နေရာမှာတခြားတယောက်နဲ့အစားထိုးဖို့အမေရိကန်တို့ရဲ့သဘောထားကိုအတိအလင်းပြောထားပြီးဖြစ်တယ်လို့အင်ဂျူရောပြောခွင့်ရသူဂျေးဂါနီကအခုလိုပြောခဲ့ပါတယ်
။ We have obviously expressed our views directly to the Iranians as well as to the United Nations. The concerns expressed
American ရဲ့သဘောထားကိုအီရန်ကိုတိုက်ရိုက်ပြောခဲ့ပြီးဖြစ်တယ်လို့ကုလသမဂ္ဂကလည်းအသိပေးထားပြီးဖြစ်ပါတယ်။ရွေးချယ်မှုနဲ့ပတ်သက်လို့ဥပဒေထဲမှာစိုးရိမ်ကြောင်းဖော်ပြထားတဲ့အတိုင်းကျွန်တော်တို့ရဲ့စိုးရိမ်မှုကထပ်တူဖြစ်ပါတယ်။ဒီအကြောင်းတွေကြောင့်အမေရိကန်အစိုးရဟာလွှတ်တော်နဲ့သဘောထားချင်းတူပါတယ်။ဥပဒေချမ်းထဲမှာပြောထားတဲ့ဆောင်ရွက်ချက်တွေကိုလည်းလက်ခံပါတယ်။အီရန်ကရွေးချယ်ထားသူကိုပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ဘူးလို့အင်ဂျူရောပြောခွင့်ရသူကပြောကြားခဲ့တာပါ။အီရန်တန်တမန်ကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်မှုတားမြစ်တဲ့ဥပဒေချမ်းကိုလွှတ်တော်ကအတည်ပြုခဲ့ပါတယ်။ဒီဥပဒေချမ်းအတည်ဖြစ်ဖို့အတွက်သမ္မတဥဘာမလက်မှတ်ထိုးမထိုးဆိုတာကိုတော့ပြောခွင့်ရသူဂျေးဂါနီကပြောမသွားခဲ့ပါဘူးရှင်။